Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစည်းအဝေး2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစည်းအဝေးကိုလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကီထိုက်ပါAmerican Tamara, American ရွေးကောက်ခံသမ္မတ Donald Trump ကအရေးပါတဲ့နိုင်ငံခြားရေးဝန်ကြီးယာရုအတွက်ခံမှန်းခံရတဲ့ Exxon ရေနံကုမ္ပဏီအကြီးအကဲ Rex Tillerson နဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးပါတယ်။ Iran နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့ American ကာကွယ်ရေးဝန်ကြီး Iran နိုင်ငံကိုကြိုတင်မကြေညာဘဲရောက်ရှိနေပါတယ်။ Indonesia နိုင်ငံမှာတော့အကြမ်းဖက်မှုတန်တရားနဲ့လူ၄ဦးထပ်မံဖမ်းဆီးပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဘာစီယာ93လောက်ပြောင်းလာပြီဗျ။ပင်တော်စုကတော့142လက်ခဏလား။ကျွန်တော်တို့မုံကုန်းမြို့မှာမြို့အုပ်ချုပ်ရေးမှူးရှိတယ်ဗျ။မြို့အုပ်ချုပ်မှူးရှိတယ
်။ရှမ်းပြည်နယ်မြောက်ပိုင်းကဒုက္ခသည်တို့နေရပြန်လာနေကြပြီဖြစ်တဲ့အကြောင်းမူဆက်ခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနဦးစီးရာရှိဦးစော်မင်းပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါ့အပြင် HIV ရောဂါကုသကာကွယ်မှုဆိုင်ရာသတင်းဆောင်ပါတွေကိုနားဆင်ရမယ့်အပြင်တေးသချင်းတစ်ပုဒ်နဲ့လည်းဖြောပြတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်းနဲ့မမှုဖြူတို့ပြောပြပေးပါမယ်ရှင်။
အစိုးရနံကုမ္ပဏီအကြီးအကဲ Rex Tillerson နဲ့ရွေးကောက်ခံသမ္မတ Donald Trump တို့နိုင်ငံခြားရေးဝန်ကြီးနေရာအတွက်ရွေးချယ်ဖို့များနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မနက်ပိုင်းတုန်းကပဲ Donald Trump က Tillerson နဲ့တွေ့ဆုံခဲ့ပါတယ်။ Trump ရဲ့အစိုးရတဲ့ရွေးချယ်ရေးအဖွဲ့နဲ့ရင်းနှီးသူတွေရဲ့ပြောကြားချက်တွေကိုကိုးကားပြီး Tillerson ကိုရွေးဖို့များတယ်လို့သတင်းဌာနအတော်များများကပြောဆိုနေကြတာဖြစ်ပါတယ်။NBC သတင်းဌာနကစနေနေ့မနက်ပိုင်းမှာတေလဆန်ကိုနိုင်ငံခြားရေးဝန်ကြီးဖြစ် Trump ကရွေးချယ်မယ်လို့မျှော်လင့်တဲ့အကြောင်း Trump ရဲ့အစိုးရတဲ့ရွေးချယ်ရေးအဖွဲ့ရဲ့ရင်းနှီးသူနှုတ်ရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းထုတ်ပြန်ခဲ့တာပါ။ဒါ့ပြင်လည်း Trump ရဲ့အစိုးရတဲ့ရွေးချယ်ရေးအဖွဲ့ကတော့ဒီရုအတွက်သူ့ကိုရွေးမရွေးအတိမပြုသေးပါဘူး။အရင်က Trump ကိုဝေဖန်ခဲ့သူလည်းဖြစ်2012ခုနှစ်သမ္မတလောင်းအဖြစ်ဝင်ရောက်ရွေးခံခဲ့သူလည်းဖြစ်တဲ့ Mitt Romney အပြင်အခုတေလဆန်ကိုလည်းနိုင်ငံခြားရေးဝန်ကြီးဖြစ်နိုင်သူအဖြစ်ထင်ကြေးပေးနေကြတာဖြစ်ပါတယ်။အရင်နယူးယောက်မြို့တော်ဝင်ဟောင်းရန်ထော့ဂျူလီယာနီကတော့တောက်ကြနေကပဲသူ့ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်စဉ်းစားတဲ့ဆင်းကနေဖယ်ပေးဖို့ပြောခဲ့တာပါတီလာဆန်ဟာရုရှားပါဝင်နိုင်ငံပေါင်း50မှာလှုပ်ဆောင်နေတဲ့ကမ္ဘာအကြီးဆုံးရေနံကုမ္ပဏီရဲ့အကြီးအကဲဖြစ်ပါတယ်သူဟာဆိုရင်2013ခုနှစ်တုန်းကရုရှားသမ္မတဗလာဒီမီယာပူတင်ချီးမြှင့်တဲ့ရုရှားနိုင်ငံရဲ့မိတ်ဆွေစုကိုရရှိထားသူလည်းဖြစ်ပါတယ်ရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကတ်တာဟာကြိုတင်ကြေညာမှထားတဲ့ခီးစဉ်နဲ့အခုလက်တလောအီရတ်နိုင်ငံမှာရောက်နေပါတယ်။ဝန်ကြီးကာတာဟာဒီနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံဘက်ဒက်မြို့ကိုရောက်ပြီးတော့အစ္စလာမစ်နိုင်ငံရဲ့မြောက်ပိုင်းမိုဆူးမြို့တော်ကိုပြန်သိမ်းပိုက်ဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ဟိုက်ဒရယ်အဲလ်အဘဒီနဲ့အတူအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့စီးဥစုချုပ်တွေနဲ့အီရတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မိုဆူးမြို့ပြန်သိမ်းပိုက်ရေးဟာအီရတ်နိုင်ငံအချုပ်အခြာအာဏာနဲ့နိုင်ငံပြန်လည်ထူထောင်ဖို့အတွက်မျှော်လင့်ချက်တွေအတွေ့အဓိကကြားတဲ့အချက်လည်းဖြစ်ပါတယ်။မနေ့စနေနေ့ကတော့ Syria ကာတာနိုင်ငံတွေကအကြမ်းဖက် IS အဖွဲ့ကပိုင်တယ်လို့သူတို့ဖော်သားကြေညာထားတဲ့ record ကနေ IS တွေကိုမောင်းထုတ်ဖို့အတွက်စစ်တပ်တွေကိုတုံးရမှာဖြစ်တယ်လို့ပြောဆိုပါတယ်။ American နိုင်ငံကနောက်ထပ်တပ်ဖွဲ့200 Syria ကိုပို့ခဲ့ပြီလို့ကာကွယ်ရေးဝန်ကြီးကာတာကပြောဆိုပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေထဲမှာအထူးတပ်ဖွဲ့သင်တန်းဆရာတွေအကြံပေးပညာရှင်တွေနဲ့ဖောက်ခွဲရေးနဲ့ကြီးစားလက်နက်ရန်ရဲဆိုင်ရာအဖွဲ့ဝင်တွေပါတယ်လို့ American ကာကွယ်ရေးဝန်ကြီးကပြောပါတယ်။အချိန်နဲ့မှာအထူးစစ်စင်ရေးတပ်ဖွဲ့ဝင်300လေးစီးရီးယားနိုင်ငံမှာရောက်ရှိနေနေပြီးသားဖြစ်ပါလိမ့်ရှင်
။စီးရီးယားနိုင်ငံရှီဟောင်းမြို့ပါမာယာမြို့ထဲကအစ္စလာမ်ရဲ့အစွန်ရောက် ISD ကိုရုရှားတို့ကဒီကနေ့တနင်္ဂနွေနေ့မှာ၄ချောင်းကနေအချိန်60ကျော်တိုက်ခိုက်ခဲ့တယ်လို့စီးရီးယားရေးစောင့်ကြည့်ရေးအဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောဆိုထားပါတယ်။ပါမာယာမြို့ကိုဝင်ရောက်ဖို့အစွန်ရောက်အဖွဲ့ကတိုက်ခိုက်မှုတွေစတင်ခဲ့ပြီးမကြာခင်မှာပဲ၄ချောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဂျီဟတ်တိုက်ခိုက်ရေးသမားတွေကမြို့ကိုပြန်လည်သိမ်းပိုက်ပြီးနောက်နိုင်ပိုင်းအတွင်းမှာပဲမနေ့ညကရုရှားတို့ကပြင်းပြင်းထန်ထန်တိုက်ထုတ်တာဖြစ်တယ်လို့ဗီတင်ချင်းဆိုင်စီးရီးယားရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မြို့ပြင်မှာဆက်ပြီးတိုက်ခိုက်နေကြတယ်လို့လည်းစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စည်းရုံးဝင်ပါမာယာမြို့တွင်းကစစ်သွေးကြတွေရဲ့စခန်းတွေရင်တန်းတွေနဲ့သိမ်းပိုက်ထားရနေရာတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေ64ကြိမ်တိုက်ခိုက်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ပ ဖာမာယာမျိုးရင်းကအကြံဖက်သမားတွေကိုလေးချောင်းကနေတိုက်ခိုက်တော့မှာတော့ဆီးရီးယားအစိုးရတပ်တွေကတညာလုံးအထောက်အကူပေးခဲ့တာလို့လဲရုရှားကာကွယ်ဝင်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးကြ300ကိုတုတ်တင်ခဲ့ပြီးတင်ကား70စင်းနဲ့ကား30တစ်စီးတို့ကိုဖျက်ဆီးခဲ့တယ်လို့လဲရုရှားကပြောပါတယ
်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဘုံးနှလုံးဖောက်ကွဲခဲ့လို့လူ38ယောက်ထက်မနည်းသေးဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပြီးတဲ့နောက်တစ်နေ့မှာတနိုင်ငံလုံးဝန်ထဲကြီးခွေးတွေအထိတ်မှန်နေဖြစ်ကြေညာလိုက်ပါလေ။စနေနေ့နောက်ပိုင်းကဘောလုံးအားကစားရုံမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးမျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့ပြောအရဒီတိုက်ခိုက်မှုဟာဘောလုံးပွဲပြီး2နာရီလောက်ကြာမှာလုံခြုံရေးအရာရှိတချို့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့အသေးခံကားဘုံးတိုက်ခိုက်မှုဖြစ်ပါလေ။တူရကီပြည်ထောင်စုဝန်ကြီးဆူလိုင်မန်ဆူလူးရဲ့ပြောဆိုချက်အရဒီပောက်ကွဲမှုမှာလူ38ယောက်သေဆုံးပြီးတော့150ကျော်ဒဏ်ရာရခဲ့ပါလေ။တိုက်ခိုက်မှုကြောင့်ဘဲသူဘဲဝါခွဲခြားလို့မရတဲ့ရတားတယောက်ပါဝင်စုစုပေါင်းရတား9ယောက်နဲ့ရဲရရှိ30လောက်သေဆုံးခဲ့ရတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဘုံးဖောက်ခွဲမှုကဘော့စပိုရပ်စ်ကန်ဂျီဘတ်စတက်ဘော်ဒါဖောင်ဒေတာမှအတီကျုံနေနေရဲတပ်ဖွဲ့ဝင်တွေကိုတဲဆောင်လာတဲ့ဘတ်စကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုတည်းကတော့ဒီတိုက်ခိုက်မှုဟာဘဲသူလက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုရတယ်လို့မရှိသေးပေမဲ့တရားဝင်တဲ့ Gardiston အလုံသမားပါတီ PKK ဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဒုတိယဝန်ကြီးချုပ် Newman Catalus ကပြောဆိုပါတယ်။ခုချိန်ထိတော့ပောက်ကွဲမှုနဲ့ပတ်သက်ပြီးလူ73ယောက်ကိုဖမ်းဆီးစစ်ဆေးနေတုန်းဖြစ်တယ်လို့လည်းသူကပြောဆိုပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အင်ဒိုနီးရှားနိုင်ငံကအချင်းကရနေရာတွေကိုဘုံးဖောက်ခွဲတိုက်ခိုက်ဖို့စီစဉ်သူတွေလို့တန်ပြန်ရှိထားသူ4ဦးကိုအင်ဒိုနီးရှားအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်တဲ့အကြောင်းရဲဌာနကဒီကနေ့မှပြောပါတယ်။မြို့တော်ဂျာကာတာကနေတနအီလောက်သွားတဲ့ဘီကာစီမြို့မှာအဆောင်တစ်ခုကိုမနစ်စနေနေ့ကရဲတပ်ဖွဲ့ကဝင်ရောက်စီးနှင်ရှာဖွေတာမှာမပေါက်ကွဲသေးတဲ့ဘုံးတလုံးကိုရှာဖွေတွေ့ရှိခဲ့ပါတယ်။သမရနန်းတော်မှာလုံခြုံရေးအဆောင်အလွှဲအလဲအပြောင်းကာလအတွင်းဖောက်ခွဲဖို့စီစဉ်ထားတာလို့လည်းရဲကပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်မှုအတွင်းအမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးတို့ဖမ်းဆီးခဲ့တာဖြစ်ပြီးကမ္ဘာပေါ်မှာမွတ်စလင်လူရဲ့အများဆုံးအင်ဒိုနီးရှားနိုင်ငံအတွင်းအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့အစွန်းရောက်ဝါဒအပေါ်တိတ်ညွတ်သက်ဝင်လာမှုတွေအပေါ်စိုးရိမ်စိတ်တွေလည်းတိုးပွားလာနေပါတယ်။အင်ဒိုနီးရှားနိုင်ငံအတွင်းမှာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့အပေါ်ထောက်ခံအားပေးသူ1200လောက်ရှိနေပြီးဆီးရီးယားနဲ့အီရတ်နိုင်ငံအတွင်းမှာဆွန်နီမွတ်စလင်အစွန်းရောက်အဖွဲ့နဲ့အတူတိုက်ခိုက်နေသူကဒါဇင်နဲ့ချီရှိတယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တို့ကပြောပါတယ်။
တန်ကိုရီးယားနိုင်ငံကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်အထူးစစ်ဆေးရေးဆေးပြပွဲတစ်ခုကိုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအန်းကဥဆောင်ညွှန်ကြားနေတဲ့ပုံတွေကိုမြောက်ကိုရီးယားနိုင်ငံအစိုးရအာဘော်သတင်းဌာန KRT ရုပ်မြင်သံကြားကဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။တန်ကိုရီးယားနိုင်ငံကလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအခွင့်အကောင်းယူနိုင်တဲ့မြောက်ကိုရီးယားရဲ့ဘယ်လိုကြိုးပမ်းမှုမျိုးကိုမဆိုသတိနဲ့စောင့်ကြည့်နေတဲ့အချိန်မှာအခုလိုသတင်းတွေထွက်လာတာဖြစ်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့ရင်းနေတဲ့စစ်စင်ရေးလေ့ကျင့်ခန်းတွေကိုဘယ်ချိန်မှလုပ်မယ်ဆိုတဲ့အချက်ကိုတောင်ကိုရီးယားသမ္မတပါကျွန်ဟိုင်ကိုတရားစွဲဆိုဖို့ပြီးခဲ့တဲ့တောက်ချာနေ့ကလွှတ်တော်ကဆုံးဖြတ်ခဲ့တယ်ဆိုတဲ့အချက်ကိုပါ KRD သတင်းဌာနကထုတ်ပြန်ခဲ့တာမျိုးမရှိပါဘူး KRD ကထုတ်တဲ့ဓာတ်ပုံတွေကတောင်ကိုရီးယားသမ္မတရဲ့အပြောင်းအိမ်တော်ကိုပြစ်မှတ်ထားတဲ့ရုပ်ပုံထိပ်ပေရပြီးတော့အခြေခံဥပဒေခုံရုံးကသမ္မတကိုတရားစွဲဖို့မဲခွဲမခွဲစဉ်းစားဆုံးဖြတ်နေတော့လက်ရှိသမ္မတရဲ့တာဝန်ကိုခိတ္တရက်ဆိုင်ပြီးတော့ဝန်ကြီးချုပ်ဟွမ်ဂျိုအားကယာယီတာဝန်ယူထားပေမဲ့သမ္မတပါကတော့အဲ့ဒီအိမ်တော်မှာဆက်ပြီးနေထိုင်ဆဲဖြစ်ပါတယ်မြောက်ကိုရီးယားဘက်ကအင်တာနက်တိုက်ခိုက်မှုအပါအဝင်ဖြစ်နိုင်ခြေရှိတဲ့ဘယ်လိုရန်စမှုမျိုးကိုမဆိုတုံ့ပြန်ဖို့တောင်ကိုရီးယားသမ္မတကစစ်တပ်ကိုအစစ်မြစ်သတိပေးချက်ထုတ်ပြန်ထားပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမြို့ပြင်ကပင်လယ်စိတ်ကမ်းအစ်စ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းဘုံးထောင်ထားတဲ့ကုန်တင်ကားကြီးတစ်စီးပောက်ကွဲတာကြောင့်အနည်းဆုံး16ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။ပောက်ကွဲမှုအတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့စိတ်ကမ်းလှုပ်သားတွေကိုထိမှန်ခဲ့ပါတယ်။ပောက်ကွဲခဲ့တဲ့ကုန်တင်ကားကြီးကိုအသေးခံဘုံးခွဲသမားကမောင်းနှင်ခဲ့သလားဒါမှမဟုတ်လေအစောပိုင်းကတည်းကပါကင်ထုတ်ရန်နာထားသလားဆိုတာကိုအနာပိုင်းတို့စစ်ဆေးနေတယ်လို့မိုဂါဒီရှုရဲဌာနချုပ်အကြီးအကဲက VOA ဆိုမာလီယာဌာနကိုပြောပါတယ်အ အယ်ရှာဘစစ်သွေးကြအုပ်စုကသူတို့တိုက်ခိုက်တာလို့ထုတ်ဖော်ပြောဆိုထားပါတယ်။အသေးကဘုံခွဲသမားကစိတ်ကန့်အပြင်ဘက်ကလုံချုံရိတ်ဂိတ်စီကိုကားမောင်းဝင်ခဲ့တာလို့အယ်ရှာဘကပြောပါတယ်။ဒါပေမဲ့မျက်မြင်တွေ့သူတွေကတော့ဒါဇင်နဲ့ချီတဲ့စိတ်ကန့်လုံသားတွေနဲ့ဝန်ထမ်းတွေအလုတ်ကိုရောက်ပြီးတန်းစီနေကြချင်းစိတ်ကန့်ရဲ့အကောက်ခွန်ရုံအနီးမှာထောင်ထားတဲ့ဘုံပေါက်ကွဲတာလို့ပြောဆိုကြပါတယ
်။မနေ့စနေနေ့ကကင်ညာနိုင်ငံအနောက်လယ်ပိုင်းနီဗာရှာမြောက်ဖက်10ကီလိုမီတာလောက်ကွာမှရှိတဲ့နိုင်ရိုဘီနီဗာရှာဝေးပြေးလမ်းမပေါ်မှာလောင်စာစီတဲဆောင်ရင်ရင်တဲ့တခြားမော်တော်ယာဉ်တချို့တိုက်ခတ်မိတဲ့အတွက်မိအကြီးကျယ်လောင်ကျွမ်းခဲ့လို့လူ33ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ပါတယ်အခုချိန်ထိသေဆုံးသူဥယျာဉ်များတဲ့များနေခြင်းဖြစ်ပါတယ်လောင်စာစီတဲတဲ့ယင်းနေနဲ့ယင်းတိုက်မှုဖြစ်တဲ့အချိန်ကအဲ့ဒီလမ်းမကြီးပေါ်မှာရှိမနေတဲ့တာကြောင့်အခုဖြစ်ပွားတဲ့သေဆုံးမှုတွေအတွက်တာဝန်ရှိပြီးတော့သက်ဆိုင်ရာအေဂျင်စီနေနဲ့ယင်းသွားရေးနဲ့တည်ယူပို့ဆောင်ရေးစည်းကမ်းတွေကိုအပြည့်အဝလိုက်နာလာဖို့ဆောင်ရွက်သင့်တယ်လို့ကင်ညာသမ္မတကပြောဆိုပါတယ်
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမှုဖြူတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအကြောင်းကိုတင်ပြပေးပါမယ်။မြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့ကြားဆေးရည်ပြင်းထန်တဲ့ဒီရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ဂိုဒေသကစစ်ဘေးရှောင်ဒုက္ခသည်တွေဟာလက်ရှိအခြေအနေတည်ငြိမ်လာလို့မွန်ဂိုမြို့တဲစတင်ဝင်ရောက်လာပြီးဖြစ်တယ်လို့ဒီမြန်မာအာဏာပိုင်တွေကလည်းစစ်ဆေးလက်ခံနေပြီလို့ဆိုပါတယ်။စစ်ဘေးဒဏ်ခံနေရတဲ့မွန်ဂိုမျိုးဟာပျက်စီးမှုတွေရှိနေတယ်လို့နေရပြန်သူတွေဟာလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်ရှေးမြောက်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်နေရကနေဆွန့်ခွာထွက်ပြေးနေရတဲ့မွန်ဂိုဒေသစစ်ဘေးရှောင်တွေအနေနဲ့နေရကိုစတင်ပြန်နေကြပြီဖြစ်လို့မြန်မာအာဏာပိုင်ပူးပေါင်းဖွဲ့တွေကနေစစ်ဆေးပြီးလက်ခံနေတယ်လို့မူဆဲခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကပြောပါတယ်။
ကုန်လုံးသူတို့ဖန်တီယာ93လောက်ပြောင်းလာပြအိမ်တော်သူကတော့142လက်ခံတာလားကျွန်တော်တို့မုံကုန်းမြို့မှာမြို့အုပ်ချုပ်ရေးမှုရှိတယ်ဗျမြို့အုပ်ချုပ်မှုရှိတယ်နောက်တော့ဌာနဆိုင်ရာလည်းရှိတာပေါ့ဒီစင်းရဲ့နောက်တော့လမ်းဦးစီးရဲ့နောက်ပြန်ဆက်ရဲ့နောက်တော့ကျွန်တော်ဌာနဝန်ထမ်းတွေပေါ့ပြည်သူ့ကျေးဥစည်းဌာနဝန်ထမ်းတွေပေါ့နော်အဲ့ဒါတွေလည်းနေပြီးတော့လက်ခံပေးတာ
ဗျကျက်တက်တက်နှစ်ပတ်ကြာစည်ရေးတင်းမှနေတဲ့မုံကုန်းဒေသကိုမြမတော်မတော်ကနေဒီဇင်ဘာလ4ရက်နေ့ကထိန်းချုပ်ထားပြီးနောက်ပိုင်းနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဥဆောင်မင်းကဆက်ပြောပါတယ်
တမ်းတော့နေပြီးတော့မှထိကျုပ်ထားတဲ့တောင်းတဲ့တည်ငြိမ်ပါတယ်။အဟာတားတော့လို့အိမ်မှာလိုလိုက်ရှာတာလက်နဲ့တည်တာလည်းပြုမိုင်းကြီးဥသာလေးတည်တာလည်းအဲ့လိုမျိုးတွေတော့အဲ့လက်ပြပုံတော့အဲ့ဒီလိုမျိုးတည်တဲ့ဥသာလေးတွေတော့သူရှင်းလင်းနေတယ်
။မွန်ဂိုစစ်ပေးရှောင်းတွေနေနဲ့မနေ့ကစပြီးနေရရင်းကိုပြန်နေကြတာပါ။တိုက်ပွဲကာလအတွင်းမွန်ဂိုမျိုးဟာစစ်တပ်ခံနေရတယ်လို့နေရပြန်လူတွေလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဒေသခံလူဖြစ်သူဦးတီတီနောင်လတ်ကပြောပါတယ်။
ကျပယ်သူချင်းများကိုသူတို့ခေါ်ပြေးဒီလိုသူ့ကိုပြန်လေအင်ဂျန်တို့သူပြန်လေခေါ်တာရှိပါရဲ့ဒါကြောင့်မလို့အခုအင်ဂျန်နေကြကြီးကိုကဒီခါတက်ပွဲကနည်းနည်းသိချင်တယ်ဘုံချဲတာလေအင်ဂျန်ဘုံချဲလို့ရှိသွားတဲ့အင်ချေတွေကလည်းနည်းနည်းကိုတက်ပွဲကြောင့်ရှိသွားတဲ့အလဲအများကြီးရှိပါရဲ့စကင်ကြောင့်ဒီလဲရှိသွားတယ်ဒါလည်းအခုလည်းမွန်မှန်တို့အစီအစဉ်ရှိတယ်လို့ကြည့်ရပါတယ်ဒီလိုသူကနည်းနည်းအင်ကိုတော့ပြန်ချင်တယ်ဒါမဲ့လည်းချဲနေကအင်ဂျန်ဖြစ်လာမလားပဲမျိုးပေါ့အမခံချက်ပြန်ရှိမလားကျလန်သာသာရှိနေပါရဲ့
တရုတ်နိုင်ငံတွင်တောင်းလဲချီရှိနေတဲ့စစ်ဘေးရှောင်တွေဟာဒီကနေ့ထိတော့ထောင်ကနန်းလောက်သာပြန်လည်ဝင်ရောက်လာသေးတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNLA, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြမ်းမှာရှမ်းပြည်နယ်အရှေ့မြောက်ဒေသမူဆယ်၊ကျူကုတ်၊ပန်ဆိုင်၊မုံကူဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှလာခဲ့ရတယ်လို့တိုက်ပွဲတွင်ဒေသခံ2000ခန့်ဟန်လည်းတရုတ်နိုင်ငံဘက်ကစစ်ဘေးသိမ်းရှောင်ခဲ့ရပါတယ်မွန်ဂိုဒေသခံစစ်ဘေးရှောင်တွေနေရာချင်းကိုပြန်နိုင်ပြီးဆိုပေမဲ့ဖောင်းဆိုင်ဒေသခံစစ်ဘေးရှောင်တွေအနေနဲ့လောလောဆယ်နေရာပြန်ဖို့ခွင့်ပြုချက်မရသေးဘူးလို့ဖောင်းဆိုင်တိုက်ခါတော်ရစီရတော်ဦးစင်ဟန်လာကပြောပါတယ်
ခုကျွန်တော်ဒီဟာမူးကိုကျွန်တော်တို့ခွင့်တောင်းနေပေါ့ကျွန်တော်တို့ဖောင်းဆိုင်ဒီသူစစ်ကနေပြီးတော့မှကျွန်တော်ဒီသူတွေကိုပြန်ခေါ်တော့မယ်ဆိုတော့ဒီမခေါ်သေးနဲ့ဟိုတည့်ရက်နေ့စစ်တောင်းနေတာထုတ်လာအောင်မယ်အဲ့ဒါနေနေချင်းချင်းရင်းမကြည့်သေးတည့်ရက်နေ့ပြီးလို့ရှိရင်တော့ပြန်ခေါ်ရအောင်လို့မင်းကအဲ့လိုမျိုးပြောပါတယ်ကြာစောင့်ပေးပါအောင်ပေါ့တည့်စီပါပဲနေမှဒီမှာပဲချင်းချင်းရင်းပြီးအမှပြန်ခေါ်မယ်ဆိုပြီးတော့မှအဲ့လိုပြောပါတယ်ကြာ
လက်ရှိမွန်ဂိုဒေသဟာအခြေအနေတည်ငြိမ်စပြုလာပြီးဖြစ်တယ်လို့တမတော်အနေနဲ့လည်းနေမြချင်းချင်းရင်းတွေလှုပ်ဆောင်နေစေလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့မှာနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မြမသမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲငယ်တခုဖြစ်ပွားခဲ့ပြီးသမတော်ဘက်ကနေအ22.4လက်ပွိုက်တူတူ2လက်4.4လက် M22 ဂျီအိမ်9ခုမန်ပြောင်းမျိုးစုံ4ခုဂျီမျိုးစုံ185တောက်ဘုံတိမျိုးစုံ10လုံးစစ်ပစ္စည်းမျိုးစုံနဲ့အယတားလောင်း9လောင်းကိုရှာဖွေတွေ့ရှိသိမ်းဆည်းရမိခဲ့တယ်လို့သမတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းမနေ့ကသတင်းထုတ်ပြန်ထားပါတယ် ရှမ်းပြည်နယ်မြောက်ပိုင်းတွင်လက်နက်ကင်ဖွဲ့တွေတိုက်ခိုက်မှုကြောင့်နိုဝင်ဘာလ29ရက်နေ့တိစင်ဘာလ9ရက်နေ့အထိတော့တမရတော်သားတူရဲဝန်ထမ်း59ဦးပြည်သူ71ဦးစုစုပေါင်း29ဦးတေဆုံးခဲ့ပြီးတော့ရဲဝန်ထမ်း71ဦးပြည်သူ59ဦးဝန်ထမ်း2ဦးစုစုပေါင်း63ဦးတန်ရာရရှိခဲ့တယ်လို့နိုင်ငံတော်အတိုင်းအမြန်ခံပုဂ္ဂိုလ်ယုံသတင်းထုတ်ပြန်ရေးကော်မတီကနေတိစင်ဘာ9ရက်နေ့မှာသတင်းထု
ါတဘုတ်ကိုတင်ပြပေးပါမယ် HIV ပိုးကုသတဲ့ဆေးဝါးတွေတိုးတက်ကောင်းမွန်လာနေတာကြောင့်ယောဂပိုးရှိသူတွေအနေနဲ့အချိန်မဆွဲဘဲကုသမှုတွေကိုစောစောစစီခံယူထားသင့်ပါတယ်ဘာကြောင့်လဲဆိုတာကိုတော့ကိုသန့်စုံပေးပို့တဲ့ကျန်းမာရေးဆိုင်ရာသတင်းပေးပို့ချက်မှာနှားဆင်နိုင်ပါတယ်ရှင်
HIV ရောဂါပိုးကူးစက်ခံရတဲ့အခါပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမပေါ်ထွက်သေးတာကြောင့် HIV ရောဂါပိုးကူးစက်မခံရအောင်ဂရုတစိုက်နေထိုင်နိုင်ကြဖို့အတွက်ကျွမ်းကျင်သူတွေကစင်ဆက်မပြတ်ကျန်းမာရေးအသိပညာပေးလျက်ရှိနေပါတယ်။ HIV ရောဂါပိုးကူးစက်ခံထားရသူတွေကလည်းရောဂါကူးစက်ခံရပြီလို့သိသိချင်းဆေးဝါးတွေစနစ်တကျတောက်သုံးပေးမယ်ဆိုရင်မိမိရဲ့သက်တမ်းကိုရှည်စေတဲ့အပြင်မိမိနဲ့ပတ်သက်နေသူတွေကိုရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်အထောက်အကူဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးရဲမရကအခုလိုပြောပြခဲ့ပါတယ
်။မိခင်လောင်းတယောက်ဟာလည်းမတော်တဆသူ့ခင်မွန်းစီကကူးတယ်ပေါ့နော်။ဆိုကိုယ်ဝင်ရှိတဲ့ချိန်မှာသူဆက်လိုက်လို့ပိုးရှိတယ်ဆိုရင်ဘာမှထိန်းချုပ်ချောက်ချားစရာမရှိဘူးဒီစိတ်တိုက်ကျွင်းစနစ်ကြတော့မယ်ဆိုကလေးကိုမကူးဆက်နိုင်တော့ဘူးကျွန်တော်တို့ဆိုတော့ဒါကြောင့်အခုက zero new infection ဆိုပြီးပြောနေတာပါနော်ကာကွယ်ပါနော်ကာကွယ်ဖို့အကောင်းဆုံးမကာကွယ်နိုင်လို့များကူးဆက်လာရင်လည်းစိတ်ကူတာပါစိတ်ကူတာရင်ပုံမှန်တက်တန်းလဲနေနိုင်ရင်မကဘူးသူများကမကူးဆက်အောင်လည်းကျွန်တော်တို့ကာကွယ်ပေးလို့ရတယ်
HIV ရောဂါပိုးကူးစက်ခံထားရသူတွေဟာ AIDS ရောဂါဖြစ်ပေါ်ခံစားရတဲ့အထိအချိန်မဆွဲဘဲဆော့ဆော့စီစီကုသမှုခံယူခဲ့မယ်ဆိုရင်တာမန်လူတယောက်နီးပါးအသက်ရှည်ရှည်နေထိုင်သွားနိုင်တာကြောင့်ဆေးကုသမှုကိုအမြန်ဆုံးခံယူသင့်တယ်လို့သိရပါတယ်
ဒီတော့ကတော့ခင်ဗျာဘေးရှူဘဝကျမိုက်ဖွဲ့နေပြီးတော့ဟောက်ကထားတာတော့စီလီကုတ်က900အောက်ရှိသူတိုင်းကို ARD ဆေးတောက်တင်လို့ပြောဆိုထားတယ်ဘူးဖြစ်တော့ဖြင့်900ထိတော့မဆောင်နေတော့ဘူးရှိရဆိုတော့ပဲ ARD ဆေးတောက်ဖို့ဖြစ်နေလို့ယူဆစစ်နေတာအဲ့ဒီမဲ့ ARD ဆေးတောက်မယ်ဆိုတဲ့အခုရှိရဘူးကတော့ကိုကိုတန်ရနဲ့တောက်ချင်တဲ့ဆန္ဒတွေရှိပါတော့လို့ဆိုနေဘာဖြစ်လို့ဒီယူတော့မှာဒီကတစ်ခုကတော့အတူချင်မှာအခြားယောဂါကြီးရှိလားမရှိလားဆက်စစ်ကြည့်တယ်ဥပမာဟုတ်တယ်ဆရာကြီးရှိမှတော့မှာသူရှိမှာဒီယောဂါရှိတယ်ဥတော်မရောက်နေလို့ဒါရှိနေအဲ့ဒါတွေကိုအရင်ဆုံးဖြစ်တင်တယ်အဲ့ဒါကတော့တတ်တာမှာပဲညာ
ကိုဝင်ဆောင်မိခင်နေအနေနဲ့HIV ရောဂါပိုးကူးစက်ခံထားရပြီလို့သိတဲ့အခါ HIV ရောဂါပိုးကူးတဲ့ဆေးတွေကိုအချိန်မီအများဆုံးတောက်သုံးပေးဖို့အရေးကြီးတယ်လို့ဆိုပါတယ်
ကိုဝင်ဆောင်တဲ့အချိန်ကမိမိတသက်တည်းပုံပါမိမိနဲ့အတူတူမိကလေးလေးကိုပါယောဂပုံကိုကူးဆက်သွားအောင်အတွက်ကိုတောက်ရမှာဖြစ်ပါတယ်အခုဆိုရှင်ရင်တော့ကျမတို့ကတိုက်တိုက်တွန်းတွန်းကိုပဲကိုဝင်ဆောင်နေရကိုဝင်ဆောင်ချိန်မှာလည်းတောက်ထားမယ်ကလေးမိဖွားပြီးချိန်မှာလည်းတောက်ထားမယ်မွေးပြီးရင်ရင်တော့ဆိုကျမတို့ဘက်ကခဏရက်လို့ရတယ်ခုကျတော့တွားပြီးဆေးတွေကစတိုက်တာတောက်သွားသူရဲ့ကူးဆောင်မှုတော့ဆော့ဆော့ကုနေပြီးမြဲမြဲvirus ကိုနှိမ်ချနိုင်နေတယ်အကောင်းဆုံးကျတော့မွေးပြီးလဲစတိုက်တိုက်သွားတော့ပါပဲတက်တက်တာလုံးတောက်မယ်ဆိုလဲကျွန်တော်တို့ကတိုက်ဖို့အစင်းနဲ့ရှိပါတ
ယ် HIV ရောဂါပိုးမရှိတဲ့သူတွေအနေနဲ့လဲ HIV ရောဂါကူးစက်ခံရနိုင်တဲ့နည်းလမ်းတွေကိုသိရှိအောင်လေ့လာထားပြီးတတိပြုရှောင်ကျဉ်သွားရမှာဖြစ်တယ်လို့သိရပါတယ် HIV ရောဂါပိုးကူးစက်ခံရနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါမှာတော့
မွေးဆေးတုံးတဲ့လူတွေထိုးပြီးတုံးတဲ့လူတွေကကူးစက်တယ်နော်ရောင်ကြခြင်းဆက်ဆံတဲ့လူတွေကူးစက်တယ်ပြည်စာလုံလန်းလုပ်တဲ့အမိန့်ကလေးတွေကူးစက်တယ်လို့ပြောဝင်မယ်ဒါတွေကလူနည်းစုပေါ့နော်အများဆုံးကူးစက်နေတာတော့ဒီလိမ့်မှုကိစ္စနဲ့ပတ်သက်ပြီးတော့ကူးစက်နေတာဖြစ်တယ်အဲ့တော့ဒီအထူးသဖြင့်ဒီလူငယ်လူွယ်ပိုင်းနေနေနဲ့ပေါ့နော်လူငယ်လူွယ်နဲ့မကဘူးပေါ့နော်အားလုံးပေါ့နော်ဒီလိမ့်မှုကိစ္စဆိုတာလူတိုင်းလူတိုင်းကကင်းလွတ်တာမဟုတ်ဘူးပေါ့ဆိုတော့လူတိုင်းလူတိုင်းကဒါကြောင့်မလို့ကြားဘူးဘာကြောင့်ကူးဆက်တယ်ဘာကြောင့်မကူးဆက်ဘူးသိဖို့လိုတယ်ဘယ်လိုကာကွယ်မှုယူရမလဲဆိုတော့သိဖို့လိုတယ်ဥပမာဆိုတာဒီအပျော်ပါလိုက်စားမယ်ဆိုရင်ပေါ့နော်တတ်နိုင်ရင်ရှောင်တယ်နော်ဒါပေမဲ့မရှောင်နိုင်လို့ရှိရင်ကွန်ဒွန်မသုံးနဲ့အဲဒါမျိုးပေါ့ကာကွယ်ရတယ်ပေါ့နော်ဆိုတော့ကာကွယ်ကိုသိဖို့လိုတယ
်တကဘာလုံးမှာ HIV ရောဂါပိုးကူးဆက်ပြန့်ပွားမှု Zero New Infection ဖြစ်တဲ့အထိကျူးပန်းဆောင်ရွက်နေကြတဲ့နေရာမှာပူးပေါင်းပါဝင်နိုင်ကြဖို့အတွက်တရင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ကိုယ်တန်းစောဖြစ်ပါတယ်အခုတော့ဒီ American အာကာသယာဉ်မှူးဟောင်းဂျွန်ကလင်ကျောင်းတစိုက်တစောင်းကိုတင်ပြပေးပါမယ် အမေရိကန်အာကာသယာဉ်မဟောင်းလည်းဖြစ် Marine City နဲ့ American အထက်လွှတ်တော်အမှလည်းဖြစ်ခဲ့တဲ့ John Glenn ဟာ Hawaii ပြည်နယ် Columbus မြို့ကဆေးရုံမှာကြာတာပတိနေကကွယ်လွန်သွားပါတယ်။အသက်65နှစ်အရွယ်မှာကွယ်လွန်သွားတာပါ။သူဟာကမ္ဘာပတ်လမ်းပေါ်ကိုတွားရောက်ပြန်တန်းတဲ့ပထမဦးဆုံးအမေရိကန်နိုင်ငံသားဖြစ်ပါတယ်။ Soviet ပြည်ထောင်စုကဒီကမ္ဘာပတ်လမ်းပေါ်ရောက်ပြီးနောက်တနည်း1962ခုနှစ်မှာသူရောက်သွားတာပါ။သူဟာ Ohio ပြည်နယ် Democratic အထက်လွှတ်တော်မှဖြစ်24နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့1984ခုနှစ်မှာသမ္မတလောင်းဖြစ်ဝင်ရောက်ရွေးခန့်ခဲ့ပါတယ်။အသက်89နှစ်အရွယ်မှာအာကာသထက်ကိုပြန်သွားပြီးတော့ဒီအသက်ကြီးရွယ်ဦးအရွယ်မှာအာကာသကိုသွားတာဟာသူဟာပထမဦးဆုံးပါ။ Glenn ကဒီ Mercury 7 လို့ခေါ်တဲ့ American အာကာသယာဉ်မှုပထမဦးဆုံးတုတ်ထဲကနောက်ဆုံးအသက်ရှိထင်ရှားကျန်နေခဲ့သူလည်းဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ Zlatan Zahu ပေးပို့တဲ့သတင်းကိုမိုက်အသင်းစင်ကပြောပြပေးပါမယ်ရှင်။
John Glenn ကကဘာပလန်ကို၃ချိန်ပတ်ပြီးတဲ့နောက်ဆက်ချွေးမှုတွေရှိနေတဲ့ကြားကအန်ဒီရဲ့ကင်းစွာနဲ့ကဘာကိုပြင်ဆင်လာနိုင်ခဲ့တဲ့အတွက်အမေရိကန်သူရဲကောင်းတစ်ယောက်ဖြစ်ခဲ့ပါတယ်။အာကာသကဏ္ဍမှာအမေရိကန်ကလည်းဆိုဗီယက်ပြည်အောင်စုနဲ့ရှင်နိုင်တယ်ဆိုတဲ့ယုံကြည်ချက်ရဖို့ကိုသူကကူညီဖော်ဆောင်ခဲ့တာပါ။နောက်နေ့အကြာမှာတော့ NASA အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကနေနှုတ်ထွက်ပြီးတော့ Ohio ပြည်နယ်ကနေအထက်လွှတ်တော်အမတ်နေရာမှာဝင်ရောက်ရှင်းပြမယ်လို့ကြေညာခဲ့တာပါ။အထက်လွှတ်တော်အမတ်အဖြစ်24နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်။
I guess I've looked at my whole life as being
ကျွန်တော်တော့ဘောလုံးအမေရိကန်ပြည်တော်စုကြိုတယ်ဖို့ပါပဲလို့ပြောရမှာပါ
American Democratic Party သမ္မတလောင်းဖြစ်ဝင်ရွေးခံခဲ့တဲ့ Hillary Clinton ဟာ John Glenn တေဆုံတဲ့တဲ့တင်ကိုအူဆုံးတရားဝင်ကြီးညာခဲ့သူတွေကတယောက်ဖြစ်ပြီးတော့ Capitol Hill ကအခမ်းအနားတစ်ခုမှာထုတ်ဖော်ပြောခဲ့တာ
ပါ Senator John Glenn
ဒီစမနက် American တရားကောင်းလေးဖြစ်တဲ့အထက်လွှတ်တော်အမတ် John Glenn ဒီနေ့မှကွဲလွန်သွားပါတယ
် John Glenn ဟာ Ohio အထက်လွှတ်တော်အမတ်အနေနဲ့သမ္မတ Bill Clinton အစိုးရလက်ထက်တုန်းက Bosnia စစ်ပွဲအရေး American ရဲ့စီမံကိန်းတွေမှာပါဝင်ခဲ့ပါတယ
်သူတို့နဲ့ရှင်နိုင်တဲ့အင်အားသုံးမှာမဟုတ်ပါဘူးအိတ်ထက်မကပူကြီးတဲ့အင်အားသုံးဖို့ပြင်ဆင်ထားပါတယ်ဒီလိုအင်အားကြီးသုံးရင်နိုင်ငံအတွက်အကျိုးရှိပြီးတော့အရေးဆွမ်းရမယ့်ကိစ္စတွေလဲသွားနိုင်မှာပါဒါဟာတရားပွဲကိုလှုပ်ထိုက်တဲ့အရာပါ
အာကာသရေယာကနေ36နှစ်တာကင်းကွာပြီးတဲ့နောက်မှာ1998ခုနှစ်မှာတော့အာကာသခီးပြန့်နှင်ခဲ့ပါတယ်။ကိုယ့်ရတာကြာတဲ့အမေရိကန်အာကာသယာဉ် Discovery နဲ့အာကာသတဲ့ Light ပါရတဲ့ခီးစဉ်မှာလေဟာပြင်းထဲမှာအိုမင်းရေယောင်ကျဲအဆင့်ဆင့်တက်ရောက်မှုတွေကိုသိပ္ပံပညာရှင်တွေလေ့လာခဲ့ကြတဲ့နေရာမှာပါဝင်ခဲ့တာဖြစ်ပါတယ်။ဒီခီးစဉ်မထွက်ခင်သူကသူ့ဇနီးကိုခုလိုပြောခဲ့ပါတယ်
။ကျွန်တော်တို့လက်ထက်တဲ့နေ့မှာမင်္ဂလာဂရီစကားတွေအပြင်အန်နီကိုပြောခဲ့တာကဘွာကြီးကိုညီးငွေပြီးမဖြတ်တန်းရအောင်ကျွန်တော်ဆောင်ကုန်စ조사ပါမယ်ဆိုတာပါပဲ
1962ခုနှစ်အာကာသခီးစဉ်အောင်မြင်မှုတွေကစပြီးဂုံပြုမှုတွေအများအများရရှိခဲ့တဲ့ Mr. Glenn ကိုတက္ကသိုလ်အများပြားကဂုံနူးဆောင်ဘွဲ့တွေချီးမြှင့်ခဲ့သလို Woodrow Wilson လူထုအကျိုးဆောင်စု American ထက်လွှတ်တော်လူထုအကျိုးဆောင်စုနဲ့လက်မှုဆိုင်ရာသမ္မတရဲ့စုတစိတ်တွေလည်းရရှိခဲ့ပါတယ်သမ္မတ Obama က2012ခုနှစ်စစ်ဖက်ကပုဂ္ဂိုလ်တွေကိုချီးမြှင့်တဲ့အမြင့်ဆုံးအကျိုးဆောင်ဂုံတူးစုကိုလည်းချီးမြှင့်ခဲ့ပါတယ်အင်္ဂါဂျူနဲ့တခြားအာကာသခီးတွေကိုတောင်ခေါ်သွားနိုင်မယ်အနာဂတ်သိပ္ပံပညာရှင်အင်ဂျင်နီယာနဲ့အာကာသယာဉ်မှုမျိုးဆက်သစ်တွေအတွက် Glenn ကအတူယူစံပြဖြစ်ရည်တည်ခဲ့တာပါလို့သမ္မတ Obama ကကြာသပတေးနေ့တုန်းကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ရှင
်ဆောရရှင်များရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်တော့ဒေါက်အောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါရယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါရယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင်
။အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။အခုတော့သောတာရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖြောပြတင်ဆက်ပေးပါမယ်။အဆိုတော့ညဉ့်လင်းအောင်တီဆိုတဲ့အသေးကွဲဒီစင်ပါတချင်းကိုနားဆင်ကြရအောင်ပါရှင်။ ရန်လျောင်းတီဆိုတဲ့အသေးကွဲဒီစင်မာတဲ့ချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြပါ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချက်ကိုမတ်တင်ထိုက်ကြေညာပေးပါမယ်ရှင်။
အစိုးရနဲ့ကုမ္ပဏီအခြေကဲ Rex Taylor ဆန်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားရေးဝန်ကြီးယာဒူးနီယာအတွက်ရေးချယ်ဖို့များနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးစနေနေ့မနက်ပိုင်းတုန်းကပဲဒေါ်နယ်ထရန့်က Taylor ဆန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဘုံးနှလုံးပေါက်ကွဲခဲ့လို့လူ38ယောက်ထဲမှနေသေဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပြီးနောက်တနေ့ဒီကနေ့မှာတော့တနိုင်ငံလုံးဝန်내ခြေကွဲတဲ့အထိမ်းအမှတ်နေ့အဖြစ်ကြေညာပါတယ်။စနေနေ့နောက်ပိုင်းကဘောလုံးအားကစားရုံမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးမျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့အပြောအရတိုက်ခိုက်မှုဟာဘောလုံးပွဲအပြီးနှစ်နာရီလောက်အကြာလုံခြုံရေးအရာရှိတချို့ကိုပိတ်မှတ်ထားတဲ့အသေးခံကားဘုံခွဲတိုက်ခိုက်မှုဖြစ်ပါတယ်။ဆီးရီးယားနိုင်ငံရှီဟောင်းမြို့ပါမာယာမြို့ထဲကအစ္စလာမ်မစ်အစုံရောင် ISD ကိုရုရှားတို့ကဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေအကြိမ်60ကျော်တိုက်ခိုက်ခဲ့တယ်လို့ဆီးရီးယားရေးစောက်ကြီးရဲ့အဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးစာ300ကိုတုတ်တင်ခဲ့ပြီးတင်ကား70စင်းနဲ့ကား30စင်းတို့ဖျက်ဆီးခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာအီရတ်နိုင်ငံကိုကြိုတင်မကြေညာဘဲရောက်ရှိနေပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့အီရတ်နိုင်ငံဘက်ကရက်မြို့ကအစ္စလာမစ်နိုင်ငံတော်မြောက်ပိုင်းမိုးဆူးမြို့တော်ပြန်လည်သိမ်းပိုက်ဖို့အစီအစဉ်နဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟီဒါအယ်အဘာဒီနဲ့အတူအမေရိကန်ညွန်ပေါင်းတပ်ဖွဲ့စီးဥစည်းချုပ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
။တရင်တင်ချက်ကိုမှတင်ငထိုက်ကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ line 2 meter 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.